ငါတို့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့တရုတ်ပြည်ကိုသွားရောက်မှာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ဒီခီးစဉ်ဟာ NLD အစိမ်းမြင့်ခေါင်းဆောင်နေကြဆွေးနွေးပွဲကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တရုတ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်သူရဲ့ဒီခီးစဉ်ဟာအလို့သဘောချစ်ကြည်ရဲ့ခီးသွားရောက်တာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်ဒေါအောင်ဆန်းစုကြည်ရဲ့အခုတစ်ခေါက်တရုတ်နိုင်ငံခီးစဉ်အတွင်းရခိုင်အရေးကိစ္စအပါအဝင်
Bangladesh နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့ဆွေးနွေးနိုင်တယ်လို့စတင်ဆန်စင်တာသုတေသနအဖွဲ့ကတရုတ်ရေးရာကြွမ်းကျင်သူယွန်ဆန်ကတုံ့တက်ပါတယ်။ဒါသည်
တောင်ဆန်းစုကြည်ကဆွေးနွေးလိမ့်မယ်လို့ထင်ပါတယ်။ဒီတစ်ခေါက်ခီးစင်မှာမြစ်ဆုံစီမံကိန်းကိုကိစ္စမျိုးကိုဆွေးနွေးလိမ့်မယ်လို့တော့ကျွန်မမမြင်ပါဘူး။တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီဟာပြီးခဲ့တဲ့သတင်းပတ်တဲ့နေပြည်တော်မှာကျင်းပတဲ့စစ်တုံးချိန်မြောက်အာဆမ်အစည်းအဝေးကိုတက်ရောက်ခဲ့ခြင်းတုန်းကရခိုင်ပြည်ထနာကိုကန္တာ၃ခုခွဲပြီးဖြည့်ဆင်းဖို့အကြံပြုသွားခဲ့ သဘောတူစာချုပ်အများဆုံးချုပ်ဆိုပြီးစည်ရဲနွမ်းပါမှုလျှော့ချရေးဆောင်ရွက်ဖို့တို့ကိုတိုက်တွန်းခဲ့ပါတယ်။ဘေကျင်းမြို့မှာကျင်းပတဲ့တရုတ်ကွန်မြူနတီပါတီနဲ့ပြည်ပနိုင်ငံရေးပါတီအစိမ့်မြင့်ခေါင်းဆောင်တွေကြားဆွေးနွေးပွဲရဲ့အရေးပါပုံနဲ့ပတ်သက်လို့ယူနန်ပြည်နယ်မှာနေတဲ့တရုတ်မြန်မာအရေးလေ့လာသူဒေါက်တာလှကျော်စိုးကအခုလိုမြင်ပါတယ်
။ဒီတစ်ခါကတော့ forum ကြီးလို့မှာနိုင်ငံတကာနိုင်ငံပေါင်း120ကအဲ့ပါတီခေါင်းဆောင်ပေါင်း200လောက်တောင်ကျန်တာ။အဲ့ဒီမှာအခုခေတ်နဲ့ပတ်သက်တဲ့globalization လို့ဟာမျိုး financial crisis လို့ဟာမျိုးဒါမျိုးတွေကိုဘယ်လိုဖြေရှင်းရမလဲဆိုပြီး why be အဖြေရှားကြမယ်သူကကွန်မြူနတီပါတီမှမဟုတ်ဘူးတခြားဘက်ဆုံးပါတီအသီးသီးကလူတွေကိုဖိတ်ပြီးတော့ခေါင်းဆောင်တွေဖိတ်ပြီးတော့အမြင်တွေဖလဲတာအဲ့တော့ဗမာပြည်အတွက်ကဘာအကျိုးရှိလဲဆိုတရုတ်ပြည်ကချထားတဲ့ဖွံ့ဖြိုးတိုးတက်မှုလမ်းကြောင်းကနေကိုရတဲ့ရထိုက်တာကိုရနိုင်တာလေးကိုဆွဲယူနိုင်တာပေါ့ဗျာ
ဒေါန်ဆန်းစုကြည်ရဲ့အခုတစ်ခေါက်တရုတ်နိုင်ငံခီးစဉ်ဟာ NLD အစိုးရတက်လာပြီးနောက်ပိုင်းသုံးကြိမ်မြောက်တွားရောက်တဲ့ခီးစဉ်ဖြစ်တဲ့အတွက် NLD အစိုးရရဲ့နိုင်ငံသားရေးမူဝါဒမှာတရုတ်ရဲ့အရေးပါမှုကိုထင်ဟပ်စေတယ်လို့မစ်ယွန်ဆန်းကသုံးသပ်ပါတယ
်။ I'm sure issues of other relations will be raised during her trip but more importantly this is her third visit of China.
ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်တွင်နိုင်ငံအပြန်အလှန်ဆက်ဆံရေးတိုးမြင့်မဲ့ဆက်ရက်တွေကိုဆွေးနွေးဖို့တည်ကြပါတယ်။ပိုပြီးအဓိကကြတာကတော့ NLD အစိုးရတက်လာပြီးနောက်ပိုင်းဒါဟာသူမရဲ့တုံးချင်မြောက်ခီးစဉ်ဖြစ်တဲ့အတွက်ဒါကိုကြည့်ရင် NLD အစိုးရရဲ့နိုင်ငံခြားရေးမူဝါဒမှာတရုတ်နိုင်ငံရဲ့အရေးပါမှုကိုထင်ဟပြတ်သားနေတယ်ဆိုတာကတော့ထူးခြားမှုအဖြစ်တွေးနိုင်ပါတယ
်။တရုတ်နိုင်ငံဘီဂျင်းမြို့မှာကျင်းပမဲ့တရုတ်ကွန်မြူနတီပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေရဲ့အစိမ့်မြင့်ခေါင်းဆောင်များညီလာခံကိုဒီဇင်ဘာလ1ရက်ကနေ3ရက်နေ့ထိကျင်းပမှာဖြစ်ပြီးဖွင့်ပွဲနေ့မှာတော့တရုတ်သမ္မတရှီကျင်းပင်ကိုယ်တိုင်မိကုံးပြောကြားမှာဖြစ်ပါတယ်ခင်ဗျာ။